ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံထဲကြဆုံပျောက်ဆုံးသွားတဲ့အမေရိကန်စစ်သည်များရဲ့ဖြစ်နိုင်ခြေလူသားရုပ်ကြွင်းတွေကိုမန္တလေးလေးစိတ်မှာဒီကနေ့ဂုံပြုတ်ခန်းနာနဲ့အမေရိကန်ပြည်ထောင်စုစီပြန်လည်ပို့ဆောင်လိုက်ပါတယ်2019ခုနှစ်တုန်းကတချိန်ဖြစ်နိုင်ခြေရုပ်ကြွင်းတွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်ခဲ့ပြီးတော့မြန်မာနိုင်ငံသားတွေရဲ့ကျေးဇူးကြောင့်လို့အခုပို့ဆောင်တာဟာဒုတိယအကြိမ်ပို့ဆောင်တာဖြစ်ပို့ဆောင်နိုင်တာဖြစ်တယ်လို့အမေရိကန်တန်ယုံတာဝန်ရှိသူကပြောပါတယ်အမေရိကန်စစ်သည်ရုပ်ကြွင်းပြန်လည်ပို့ဆောင်တဲ့ဂုံပြုအခမ်းအနားအကြောင်းကိုစီသူပြောပြမှာပါရှင
်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအောက်ကစစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတဆင့်စကိုင်းလန်ဒေတာကြီးဆာလင်ဂျီဒေတာတဝိုက်ကရှာဖွေတွေ့ရှိခဲ့တဲ့ဒုတိယကမ္ဘာစစ်အတွင်းကြဆုံပျောက်ဆုံကျန်ရစ်ခဲ့တဲ့အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုအမေရိကန်ပြည်ထောင်စုကဒီနေ့ပြန်ပြီးတော့တည်ယူပို့ဆောင်တာပါအခုလိုပြန်လဲတည်ယူပို့ဆောင်တဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကျွန်းတွေဟာ1944ဖေဖော်ဝါရီလတုန်းကမြန်မာနိုင်ငံထဲပြန်တန်းခဲ့တဲ့ B25G လေယာဉ်ပံပေါ်မှာလိုက်ပါလာသူ9ယောက်ရဲ့ရုပ်ကျွန်းလို့ယူဆတာကြောင့်အခုလိုတည်ယူရတာလို့ DPAA ရဲ့ရှာဖွေရေးကြွမ်းကျင်သူဒေါက်တာအလက်ဇန်းဒါဘီယာကအခုလိုပြောပါတယ
် From a location where we know that
ဒုတိယကမ္ဘာစစ်တုန်းကလေယာဉ်ပျက်ကျသွားတဲ့နေရာကိုမူတည်ပြီးရှာဖွေထားတာပါလေယာဉ်မြန်ပျက်ကျသွားတော့ကအထောက်အထားဓာတ်ပုံတချို့ကိုကျွန်တော်တို့ရထားပါတယ်ရုပ်ကျွင်းတွေကနေလေယာဉ်အစိတ်ပိုင်းတချို့နဲ့တွေ့ရှိထားတာဆိုတော့ဒါတွေကအမေရိကန်စစ်သားတွေရဲ့ရုပ်ကျွင်းဖြစ်လိမ့်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ
်ခုရုပ်ကျွင်းကိုမြည်သူမြည်ဝါမြည်သည့်အရာဖြစ်ကြောင်းကိုအမေရိကန်ပြည်ထောင်စုဟာဝိုင်အီမှာရှိတဲ့ DPAA ဓာတ်ခွဲခန်းမှာဆက်ပြီးတော့ရှာဖွေဖော်ထုတ်သွားမှာဖြစ်ပါတယ်ဖြစ်နိုင်ခြေရုပ်ကျွင်းပြန်လည်ပို့ဆောင်ရေးကို2019ခုနှစ်မှာပထမအကြိမ်ပြုလုပ်ခဲ့ပြီးတော့အဲ့ဒီတုန်းကတည်ယူပို့ဆောင်ခဲ့တဲ့အရေးစုတွေဟာမိသည့်စစ်သည်ဖြစ်တယ်ဆိုတာကိုတော့ DBAA တပ်ခွဲခန်းကအခုထိတည်ပြုလို့မရသေးပါဘူးအခုရှာဖွေမှုကိုစကိုင်းတိုင်းဒေသမှာလွန်ခဲ့တဲ့နှစ်တွေကတည်းကစတင်ခဲ့တာလို့အစီအစဉ်ရဲ့အဖွဲ့ခေါင်းဆောင် Captain Matt Moscat ကသတင်းတောက်တွေကိုပြောပါတယ
် DBAA decided a long time ago to
အရင်လဲရှာဖွေမှုတွေလုပ်ခဲ့ဘူးပါတယ်အခုရှာဖွေမှုကို DBAA ကကာလအတော်ကြာကလေးကပြင်ဆင်နေခဲ့တာပါနိုင်ငံညီနိုင်မှုတွေပြီးတဲ့လွန်ခဲ့တဲ့နှစ်နှစ်ကမှစတင်နိုင်ခဲ့တာပ
ါ DBAA အနေနဲ့မြန်မာနိုင်ငံမှာ2003-2004မှာရှာဖွေရေးအစီအစဉ်3ချိန်နဲ့2013-2020အတွင်းမှာရှာဖွေရေး6ချိန်ပြုလုပ်ခဲ့ပါတယ်မြန်မာနိုင်ငံအတွင်းမှာအမေရိကန်ကြဆုံပျောက်ဆုံစစ်သည်23ယောက်ရဲ့ရုပ်ကြွင်းတွေကိုအတည်ပြုရှာဖွေနိုင်ခဲ့ပြီးတော့စစ်သည်905ယောက်ကျန်ရေးပျောက်ဆုံးနေသေးတယ်လို့ DBAA ကထုတ်ပြန်ထားပါတယ်ဒုတိယကမ္ဘာစစ်အပအဝင်စစ်ပွဲတွေကြောင့်အမေရိကန်နိုင်ငံပြင်ပကြဆုံပျောက်ဆုံအမေရိကန်စစ်သည်12,000ကျော်ရှိတယ်လို့ DBAA ရဲ့ချက်လက်တွေမှာဖော်ပြထားပါတယ်။ကြဆုံပျောက်ဆုံစစ်သည်တွေကိုရှာဖွေရမှာမြန်မာနိုင်ငံအပြင်ဒုတိယကမ္ဘာစစ်အတွင်းစစ်မြေပြင်ဖြစ်ခဲ့တဲ့အိန္ဒိယ၊လာအိုဘောင်ဘောရီးယား၊ဖိလစ်ပိုင်နိုင်ငံတွေမှာလည်းပြန်လည်ရှာဖွေရေးအစီအစဉ်တွေကိုလုပ်နေပါတယ်။ဒါ့အပြင် 1950-53 ကိုရီးယားစစ်ပွဲနဲ့ 1985 ဗီယက်နမ်စစ်ပီးကာလတပ်ဆိုင်ရာနိုင်ငံတွေမှာကြဆုံပျောက်ဆုံခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုပြန်လည်ရှာဖွေဖော်ထုတ်ပြီးတော့သက်ဆိုင်ရာမိသားစုနဲ့နိုင်ငံတော်ထံကိုပြန်လည်အံ့နိုင်ရေးအစီအစဉ်တွေဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ